ဒီနေ့ကျွန်တော်တို့ရဲ့ဗုဒ္ဓဆင်များရှင်စစ်အစိုးရအချင်းထောင်မှာတည်တံချခံတိုက်သူမဟုတ်ပေမဲ့ရာဇဝတ်သားမဟုတ်ပေမဲ့တရားမဲ့မှုများအောက်မှာတည်ဆုံးသွားခဲ့ရတဲ့တည်တံချခံသွားခဲ့ရတဲ့နိုင်ငံရေးအကျဉ်းသမားတွေထဲမှာဥတည်မောင်ဝင်တယောက်အပါဝင်ဖြစ်ပါတယ်။1995နောက်1996မေ28ရက်မှာဒီမိုကရေစီနီးအရပါတီစုံရွေးကောက်ပွဲလုပ်ပြီးမယ်ရွေးကောက်ပွဲမှာအနိုင်ရပါတီကိုအာဏာလွှဲပြောင်းပေးပြီးစစ်တပ်ကစစ်တမ်းရပြန်မယ်လို့စစ်အာဏာရှင်ကကဘာတိကြေညာခဲ့ပါတယ်။တို့ပေမဲ့အနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအာဏာလွှဲပြောင်းပေးဖို့လက်လျူရှုခဲ့ပါတယ်။ဂန်ဒီခမ်းမာမှာပြုလုပ်တဲ့လွှတ်တော်ကိုယ်စားလှယ်များစုံကြီးအစည်းအဝေးအောင်မြင်စွာကျင်းပနိုင်ရေးအတွက်စွန်းစွန်းတမန်ဆောင်ရွက်ခဲ့တဲ့အဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်ဝင်းကို1996ခုနှစ်အောက်တိုဘာ21ရက်မှာစစ်အာဏာရှင်ကဖမ်းဆီးခဲ့ပါတယ်။လျှို့ဝှက်အပ်တဲ့ကိစ္စကိုစောင့်စည်းထိန်းသိမ်းရင်းကဒီမိုကရေစီတော်လှန်ရေးတစ္ဆာဖြစ်တယ်လို့ဦးတင်မောင်ဝင်းခံယူခဲ့ပါတယ်။တိုင်းပြည်အပေါ်ထားတဲ့စိတ်ခိုင်မြဲလှသလိုပါတီအပေါ်တစ္ဆာရှိတဲ့ဦးတင်မောင်ဝင်းကိုစစ်အာဏာရှင်ကဝယ်လို့မရခဲ့ပါဘူး။နိုင်ငံရေးသမားများကိုဖမ်းဆီးထောင်ချပြီးရင်ထောင်ဝင်စာတွေ့ခွင့်ပေးရပါတယ်။၁၄ရက်တချိန်ထောင်ဝင်စာကအကျဉ်းသမားတစ်ယောက်ရဲ့ရပိုင်ခွင့်မှာဒီလိုအခွင့်အရေးကိုအချိုးဖောက်ခံရတဲ့နိုင်ငံရေးသမားများကိုတန်းအီသို့မဟုတ်အစဲကကြီးလို့ခေါ်ပါတယ်။1997ဇန်နဝါရီလအတွင်းမှာဦးတင်မောင်ဝင်းကိုအမိန့်ချမှတ်ခဲ့ပါတယ်။အမိန့်ချတဲ့စစ်ခုံရုံးကိုဦးတင်မောင်ဝင်းအလွန်နာမကျန်းဖြစ်နေလို့မတက်ရောက်နိုင်ဘူးဆိုတာနောက်မှသိခဲ့ရပါတယ်။ဖမ်းဆီးခံချိန်ကနေကွယ်လွန်ချိန်ထိမိသားစုနဲ့လုံးဝဆက်သွယ်မရခဲ့ပါဘူး။အင်းစိန်အချင်းထောင်ထဲမှာဦးတင်မောင်ဝင်းဝမ်းကိုက်ယောဂါခံစားနေရတယ်လို့မိသားစုစုံစမ်းသိရှိတဲ့အခါစေဝါပေးဖို့ကြိုးစားတာကိုအာဏာပိုင်များကခွင့်မပြုခဲ့ပါဘူး။ထောင်ဝင်စာဆိုတာနိုင်ငံရေးအချင်းကျမိသားစုအတွက်သိတ်ကိုတန်မိုးထားရတဲ့အချိန်ကာလပါ။ထောင်ဝင်စာတွေးခွင့်ရရင်အချင်းထောင်ထဲကကိုယ့်မိသားစုဝင်ရဲ့ကျန်းမာရေးကိုနှစ်ပတ်တစ်ခါသိခွင့်ရပြီ။လိုအပ်တဲ့စေဝါအာဟာရပေးနိုင်ပြီလို့မိသားစုကနာနာချင်းချင်းနဲ့ကိုဝမ်းသာရပါတယ်။ဦးတင်မောင်ဝင်းတို့လိုအစဲကာကြီးသမားတွေနဲ့မိသားစုတွေအတွက်တော့လူအခွင့်အရေးအချိုးဖောက်ခံရတာပါ။မိသားစုရဲ့ခံစားချက်ဆိုတာနီးကပ်မှုတွေချစ်ချင်းတွေနဲ့အတူပျော်ရွှင်မှုတွေရှိပါတယ်။ကျမတို့အားလုံးဦးတင်မောင်ဝင်းမိသားစုနဲ့ထပ်တူကြေကွဲရတဲ့နေ့ကတော့ဇန်နဝါရီ18ရက်နေ့ပါပဲ။နောက်မှာကဗျာဆရာကြီးဦးတင်မိုးကပြန်ပြောပြပါတယ်ဦးတင်မောင်ဝင်းသေဆုံးသွားပြီလို့စစ်အာဏာရှင်တွေလာအကြောင်းကြားတဲ့နေ့ကဆရာကြီးဦးတင်မိုးဝိမုံကိုမြမစာတင်ပေးနေတဲ့အချိန်ဖြစ်ပါတယ်ဖခင်ကိုဖမ်းဆီးသွားတဲ့အချိန်ကစပြီးတခါမှတွေ့ခွင့်မရဘဲသေဆုံးသွားပြီဆိုတော့တုံ့လုံခြောက်ခြားစွာအော်ဟစ်ငိုလိုက်တဲ့ဦးတင်မောင်ဝင်းရဲ့သမီးဝိမုံရဲ့အတန်ကဆရာကြီးအသေးနှလုံးကိုစုပ်ချီလိုက်တယ်လို့ခံစားလိုက်ရပါတယ်1990အောက်တိုဘာ23ရက်နေ့မှာစစ်ထောင်လိုင်းကြီးကဦးတင်မောင်ဝင်းကိုမေးမြန်းစရာရှိလို့ခဏလိုက်ခဲ့ပါတဲ့သူတို့ကနတ်သက်နဲ့ခေါ်တာငါတို့ကလူသက်နဲ့နေရတာလို့ပြောတတ်တဲ့အဖွားတော်ကြီးကြီးစကားအတိုင်းပါပဲစစ်အာဏာရှင်ရဲ့ခဏဆိုတဲ့အတန်ကနိုင်ငံရေးသမားနဲ့မိသားစုကိုခွဲခွာလိုက်တဲ့အချက်ပေးတန်လေးဖြစ်ပါတယ်ဖခင်ရဲ့ဘာမှစိတ်မပူကြနဲ့လို့ပြောခဲ့တဲ့အတန်ကိုဝိမုံနောက်ဆုံးကြားခဲ့ရတာပါအာနာပိုင်ခေါ်သွားတဲ့နောက်ကိုဘာမှယူခွင့်မရဘဲလိုက်သွားရတဲ့ဖခင်ရဲ့နောက်ကျောကိုဝိမုံနောက်ဆုံးမြင်လိုက်ရတာပါသွေးကင်စာနဲ့သေဆုံးရတယ်လို့အာနာပိုင်ပြောကြားချက်ကိုမိသားစုကဘယ်လိုမှယုံကြည်လို့မရခဲ့ပါဘူးဖခင်အလောင်းကိုမြင်ရဖို့အင်းစိန်အချင်းထောင်ထောင်ပိုင်းအခန်းကို wet mono midazi, shakwa jabari. Tomai akaye, nayamoga, une win tapongi u twiro, wet mong, same attain nine obabu. Diluji talu, tami a pe teara, tami a pegu, diluji tatalu, une win pongu, let you topi, shaki tangingi, mojue varore. Edio sit talk langiga, kalego tema, kalego matangi, genoro alongo topibu, a keke shiva lane. Dido wimongu, doro dokema ega, tumali seteno. Tami pipigu tuiji, a mu daylight. Degero tami pipigu tata, sene lu, yolai bari. Tonya nyau nima, utema wins yok alongu, jano totama, meet the jugwin, jage bari. Utema wingu, ega nga tolaro, nyako naku jama, a tan naku kwe nide danyagu, tuige yabari. တစ်ဆယ်ကားကြီးနဲ့အကျင်းသားအခွင့်အရေးဘာမှမရခဲ့တဲ့ဦးတင်မောင်ဝင်းရဲ့သဘင်မုတ်စိတ်နှကမ်းမွေးတွေရှေလျားနေပါတော့တယ်အဟာရပြက်လက်မှုကြောင့်ဦးတင်မောင်ဝင်းရုပ်အလောင်းကအယိုးအပြိုင်ပြိုင်ဖြစ်နေပါတယ်သဘင်မုတ်စိတ်နှကမ်းမွေးတွေကိုဦးတင်မောင်ဝင်းရဲ့ရဲဘော်ဒေါခင်မအေးကရိတ်သိမ်းပေးဖို့လုပ်တော့သူ့ဇနီးတွေကမခင်မအေးဒီအတိုင်းနဲ့ထားလိုက်ပါသူဘလောက်စွန့်လွတ်သွားတယ် ရင်ဆိုရတဲ့ညီငွေးမှာပဲလေးစားရတဲ့တောတာရှင်များရှင်ကန္နာယညများစွာကိုဒံယာဗလက်ဘွားနဲ့ဖြတ်သန်းခဲ့ရတဲ့ခရမ်းမျိုးနဲ့အဖွဲချုပ်လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်ဝင်းကိုသူ့ရဲဘော်ကိုအောင်သာရဲ့စကားနဲ့ပဲနက်နက်ရှိုင်းရှိုင်းဂုံပြုတ်လိုက်ပြရစီကိုတင်မောင်ဝင်းခမားဟာသေးတာတောင်အစွဲမကျိုးတဲ့မွေပွေးလိုလူမျိုးပါပဲတဲ့တောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်မှာ